IS Islamic City Jordan နဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေကဒေတာအတွင်းမှာတိုက်ခတ်မှုတွေထပ်လုပ်နိုင်တယ်ဆိုတဲ့ဆိုရမှုတွေကြောင့်ဩစတြေးလျနဲ့ထိုင်းနိုင်ငံတို့ဟာအကြမ်းဖက်မှုတိုက်ဖြတ်ရေးတိုးမြင့်ဆောင်ရွက်နေကြပြီဖြစ်ပါတယ်ဒေတာတွေလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ဆိုရမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲထိုင်းနိုင်ငံကိုဩစတြေးလျတရားရေးဝန်ကြီး Michael Keenan ရောက်လာတဲ့အချိန်အခုလိုပူးပေါင်းဆောင်ရွက်ကြဖို့သဘောတူလိုက်ကြတာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဇန်နဝါရီလ14ရက်နေ့ကအကြမ်းဖက်တိုက်ခတ်မှုဖြစ်သွားပြီးတဲ့နောက်မှာအခုလိုပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်မှုဖြစ်လာတာလို့ထိုင်းအစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံမှုရောက်နေတဲ့ဩစတြေးလျဝန်ကြီးကီနန်ကပြောပါတယ်ဒီပူးပေါင်းဆောင်ရွက်မှုဟာ IS အဖွဲ့တည်ရှိနေသမျှနဲ့ဩစတြေးလျအပါအဝင်ဒေသရင်းနိုင်ငံတွေကိုအကြမ်းဖက်သမားတွေဆီလုံးမဲ့အစီအစဉ်တွေရှိနေသမျှတည်ရှိနေမယ်လို့ဝန်ကြီးကီနန်ကပြောပါတယ်ဩစတြေးလျနိုင်ငံဟာတိုက်ပွဲအတွင်းအကြမ်းဖက်မှုကာကွယ်ရေးအစီအစဉ်တွေတိုးမြင့်လှုပ်ဆောင်ဖို့အမေရိကန်ဒေါ်လာတန်း900အကုန်ကျခံပြီးဖြစ်ပါတယ်ဒေသရင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ2002ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားပြီးတဲ့နောက်ပိုင်းစတင်အကောင့်တွေဖော်ခဲ့ကြောင်းထိုင်းဒုတိယဝန်ကြီးချုပ်ပရာဝစ်ဝန်ဆိုဝမ်ရဲ့အကြံပေးပုဂ္ဂိုလ်ပဏိတန်ဝတ္တနာယောဂုံးကပြောပါတယ်ဒါပေမဲ့အဲ့ဒီလိုအပ်ချက်တွေရှိနေတဲ့အတွက်တချို့တိုင်းပြည်တွေဟာအကြံဖက်တိုက်ခတ်ခံရနိုင်တဲ့အခြေအနေမှာရှိတယ်လို့သူကဆိုပါတယ်